ဒီနေ့ကတော့ဒီနေ့ကအမေရိကန်ပြည်ထောင်စုကတန်ခါအရေးယူလိုက်ပါတယ်။ 2015 ခုနှစ်ကအီရန်နဲ့ရရှိခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်အတိုင်းအီရန်ကလိုက်နာဆောင်ရွက်နေပါတယ်လို့အမေရိကန်ကထပ်မံအတည်ပြုခဲ့ပေမဲ့အခုလိုအရေးယူလိုက်တာဖြစ်ပါတယ်။အီရန်ရဲ့ဆောင်ရွက်မှုတွေဟာအရှေ့လက်ပိုင်းဒေသရဲ့တည်ငြိမ်လုံခြုံရေးနဲ့ ပါရဝါပြောရေးကိုထိခိုက်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အီရန်နိုင်ငံရဲ့လက်ရွေးစင်အထူးတပ်ဖွဲ့ဖြစ်တဲ့ Revolutionary Guards တပ်ဖွဲ့နဲ့ဆက်နွယ်နေတဲ့အဖွဲ့နှစ်ဖွဲ့ကိုလည်းအမေရိကန်နိုင်ငံသားရေးဌာနကပိတ်ဆို့တန်းခတ်ခဲ့ပါတယ်။အဲ့ဒီအဖွဲ့တွေဟာပယ်ထိန်တုံးတီထွင်မှုနဲ့စမ်းသပ်ပစ်လုပ်မှုဆိုင်ရာအစီအစဉ်တွေမှာပါဝင်ပတ်သက်နေတယ်လို့ပြောပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလည်းအဖွဲ့ခုနှစ်ဖွဲ့နဲ့လူပုဂ္ဂိုလ် 900ကိုအီရန်ဆက်လက်နဲ့ပစ္စည်းဝယ်ယူမှုအပေါ်ပံ့ပိုးပေးမှု၊အီရန်လူမျိုးသုံးယောက်ကိုအီရန်အခြေစိုက်နေချက်နေစပ်ဖြတ်ကျော်ရာဇဝတ်ဂိုင်းနဲ့ဆက်နွယ်မှုတွေနဲ့အရေးယူခဲ့ပါတယ်။အရေးယူတာကမှုတွေအရ